အချက်မပတ်ဆက်အောင်လာရှင်စန့်ကျင်တဲ့ CDM လှုပ်ရှားမှုမှာဆရာဆရာမအများပြားပါဝင်ခဲ့ပြီးတဲ့နောက်တက္ကသိုလ်ဆရာဆရာမတွေကိုနေအပြောင်းရွှေ့နဲ့တောင်ဝန်ကရက်ဆိုင်တာတွေကိုအာနာသိန်းနာဇကစစ်ကောင်စီကဇက်တိုက်လှုပ်ဆောင်နေပါတယ်။တချို့ကအမိမဲစင်း blacklist တွေပါတင်သွင်းမှုထိလှုပ်လာတဲ့ပေါ်ပညာရေးဝန်ထမ်းအတိုင်းဝန်ကရှုတ်ချလိုက်ပါတယ်။အပြည့်စုံဝင်သော BOE သတင်းတောင်မတ်စုမြင့်မွန်ကပြောပြပေးမှာပါ။
အစိမ့်မြင့်ပညာဦးစီးဌာနလက်အောက်ကခွင့်မဲ့ပြက်ကွက်နေတဲ့တက္ကသိုလ်ဆရာဆရာမတွေရဲ့နာမည်စာရင်းကိုဧပြီလ9ရက်နေ့မှာနောက်ဆုံးထားပေးပို့ဖို့နာဆာကစစ်ကောင်စီရဲ့အလုပ်သမားဝန်ကြီးဌာနကပညာရေးဝန်ကြီးဌာနကိုတောင်းဆိုထားပါတယ်။ဒီတောင်းခံစာမှာတော့အကြောင်းမဲ့ပြက်ကွက်နေတဲ့ပညာရေးဝန်ထမ်းတွေကိုအမိမဲ့စာရင်းတင်သွင်းဖို့ဖြစ်ကြောင်းရေးသားထားပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ CDM နှုတ်ဆက်မှုမှာပါဝင်ဆန္ဒပြတဲ့တက္ကသိုလ်ဆရာဆရာမတွေကိုအလုပ်ကယာယီရရှဲတာအစိုးရအင်အားတွေကနေဖယ်ခိုင်းတာအလုတ်အပီးထုတ်တာတက်မလပြောခွင့်အောင်ဆုံးဆော်မှုလှုပ်ဆောင်မှုရာဇသက်ကြီးပုံမှန်ဥပဒေ905ကာကြီးနဲ့တရားစွဲတာအပြင်အခုနောက်ဆုံးအမိမဲစင်းထဲမှာထည့်သွင်းမှုအထိလှုပ်ဆောင်လာတာဖြစ်ပါတယ်တက်တူစီအရီအလုတ်မရှင်းဘူးဆိုရင်နိုင်ငံဝန်တန်းဥပဒေအတိုင်းခွင့်မဲ့အဖြစ်သတ်မှတ်ပြီးတော့လစာနဲ့လုတ်တက်လျှော့တာပြီးတော့ဌာနရင်းစုံစမ်းမေးမြန်းတာတွေအစင်းစင်းလုပ်ပြီးတော့မှအလုတ်ကထုတ်ခွင့်ရှိတာပါအခုလိုမျိုးနိုင်ငံရေးပုံမှန်တွေတက်ပြီးတော့ဓာတ်ရိုက်အရေးယူနေတာကနိုင်ငံဝန်ထမ်းတွေကိုချိန်ချောက်လိုက်တာဖြစ်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာတက္ကသိုလ်ဆရာဆရာမများသမဂါကကတိကဒေါက်တာမြသစင်ကပြောပါတယ
်သူကကြီးရဆိုင်နေကြလားဒီဝန်ထမ်းဘဝကထုတ်ပြန်တာမဟုတ်ဖြစ်တဲ့အတွက်နေအိမ်ကနေပြန်ခွင့်မရှိဘူးလို့လားလဲဒါပေမဲ့ဟိုခေးကြီးဆိုဖြစ်နေတာလည်းမကောင်းငါဟုတ်ကံပေးတယ်နေချက်ချင်းစဉ်းစားကွာဆိုပြီးတော့ဒါဆက်သက်ကိုအဲ့ဒီဘဝမှာပါဝင်ထားရတယ်နိုင်ငံဝန်ထမ်းတွေဘဝကစာနာထားမှုနဲ့ကဆက်ရတာလို့ပြောလို့ရ
ပါပေါက်ခတွဲခဲ့ပါပေါက်ခနဲ့ကတိက14ရောက်ကိုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့ CADM နှုတ်ဆက်မှုမှာပါဝင်တယ်လို့ဆိုပြီးတော့တာဝန်ကနေယာယီရဆဲကြောင်အစိမ့်ပညာဦးစီးဌာနညွန်ချုပ်ကမတ်လ19ရက်နေ့မှာကြေညာပါတယ်။ဒီ14ရောက်ဟာလက်ရှိမှာဖော်ဝရထုတ်ခံထားရသူတွေလည်းဖြစ်ပါတယ်။ဒါရီမကဒီအစိမ့်ပညာဦးစီးဌာနညွန်ချုပ်ကဝန်ထမ်းအယောက်80ကိုလည်းတာဝန်ကနေယာယီရဆိုင်လိုက်ကြောင်းအာဏာပိုင်တွေကထုတ်ပြန်ခဲ့ပါတယ်။ရန်ကုန်အဝေးတင်တက္ကသိုလ်ပါပေါက်ခချုပ်ဒေါက်တာအုံမာကျော်ကိုလည်းစံသားအလျောက်ဥပဒေနဲ့အညီညှစ်ပြစ်ပင်စင်ခံစား권ပေးလိုက်တယ်လို့ပညာရေးဝန်ကြီးဒေါက်တာမြတ်ဖေကမတ်လ22ရက်နေ့မှာစာထုတ်ပြန်ပါတယ်။ရန်ကုန်တက္ကသိုလ်ကဌာနမှုအဆင့်ပေါမောက်ခအပါအဝင်ကတိကရာထူးအထိစုစုပေါင်းအယောက်100ကျော်ကိုလည်းအလုံးမစင်းတဲ့ရက်တွေကိုလစာမဲ့ခွင့်အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အလားတူအခြေခံပညာဦးစီးဌာနရုံးချုပ်ကစီမံဝန်ထမ်း40ကျော်ကိုလည်းတာဝန်ကနေပြီးတော့ယာယီရဆိုင်ခဲ့ပါတယ်။ခွင့်စည်းကမ်းကိုဖောက်ဖျက်ပြီးတော့အလုံးမဝင်သေးတဲ့ပညာရေးဝန်ထမ်းတွေမတ်လ22ရက်နေ့ကစပြီးတော့တာဝန်ပြန်ထားဆောင်ဖို့ပြက်ကွက်ခြင်းတာဝန်ကနေယာယီရနာဖို့အတွက်နာဆာကပညာရေးဝန်ကြီးဌာနကမတ်လ23ရက်နေ့ကစတင်ဆောင်ရွက်နေပါတယ်။တက္ကသိုလ်ဆရာဆရာမတွေကိုကျောင်းပြောင်းရွှေ့တာဝန်ပေးဖို့တွေကိုလည်းမတ်လအစောပိုင်းတည်းကစက်တိုက်ဆောင်လုပ်နေပါတယ်။ရန်ကုန်တက္ကသိုလ်အရှိတိုင်းပညာဌာနပါမောက်ခဒေါက်တာအာကာမိုးသူကိုတော့ CDM နှုတ်ဆက်မှုကိုဦးဆောင်တယ်လို့နာဆာကစစ်ကောင်စီကဆက်ဆဲပြီးတော့မလအစောပိုင်းကလေးကဖန်ဆီးထားတာပါ။ရံပုံငွေရှာရေးတည်ယူထောက်ပံ့ရေးတည်ငြိမ်ကြရေးဤပညာနဲ့ဥပဒေအကြံပေးဒါတွေကိုဒေါက်တာအာကာမိုးသူဦးဆောင်တဲ့ CDM ထောက်ပံ့ရေးကော်မတီကရန်ကုန်တက္ကသိုလ်၅ခုကပါမောက္ခကတိက15ရောက်တို့နဲ့ချိတ်ဆက်လှုပ်ရှားခဲ့တယ်လို့စစ်ကောင်စီရဲ့မြဝတီတင်းဌာနကမလ၈ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ CDM ကိုထောက်ပံ့နေသူတွေကိုအခုလိုမျိုးဖန်ဆီးတရားစွဲနေတာတွေဟာမလုပ်တင်ဘူးလို့ကတိကဒေါက်တာမြသစင်ကပြောပါတယ်။ဆရာဆရာမတော်တော်များများ CDM လှူဆောင်မှုလုပ်နေကြပါပြီ။တချို့တက္ကသိုလ်ဆရာဆရာမတွေကတော့အပြီးမတတ်သေးတဲ့ပညာရေးဆိုင်ရာအလုပ်တွေကြောင့် CDM လှူဖို့ခက်ခဲတယ်လို့နိုင်ငံရေးသိပ္ပံဌာနပါမောက္ခဒေါက်တာချီနိုင်ကပြောပါတယ
်။ CDM တမားတွေအနေနဲ့ဆိုလို့ရှိရင်တော့ဒါဟိုအနည်းငယ်ခံပြီးတော့ပေါ့နော်ဒီလှုပ်ပြုံမယ်ဆိုတာလည်းတိတိကြီးနဲ့ကိုသူတို့တွေလှုပ်ကြတာပေါ့နော်။ Now CDM တမားတွေဘက်ကကြည့်မယ်ဆိုလို့ရှိရင်ကြတယ်သူတို့ကကျွန်တော်တို့သိရတဲ့လောက်ကတော့များစွာကြတော့လေဒီလိုတော့ international project ဒီလိုမျိုးတွေလည်းရှိတယ်လေအဲ့လိုရန်နီယာကြီးကဆက်ရှိနေသလိုအကြောင်းမလို့ပေါ့နော်တော့ CDM ကအရင်ကြီး effective မဖြစ်ဘူးဆိုလို့ရှိရင် Nancy CDM တမားတွေကကျွန်တော်တို့စကားနဲ့ပြောရင်အတူဝင်စားကြမှာပေါ့ဗျာအဲ့လိုမျိုးပုံစံမျိုးပေါ့
နာဆာကပညာရေးဝန်ကြီးဌာနရဲ့ပါရဂူဘွဲ့ကျမ်းပြုပထမနှစ်ကနေစတုတ္ထနှစ်အထိတန်းတွေကိုဧပြီ1ရက်နေ့မှာစဖွင့်သွားမယ်လို့ကြေညာထားပါတယ်တချိန်တည်းမှာပဲဘ ਹੁ ချုပ်ကံမှုမရှိတဲ့ပညာရေးစနစ်အတွက်အချက်60ပါတဲ့အနာဂတ်ပညာရေးကတိပြုစွာကိုတက္ကသိုလ်ပေါင်း120ကျော်ကကျောင်းသားတမကတွေကဖြီအောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဧပြီလ4ရက်နေ့ကပေးပို့ခဲ့ကြပါတယ်။ဒါကိုကြိုဆိုထောက်ခံကြောင်း CRPH ရဲ့ခေတ္တပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကမတ်လ5ရက်နေ့မှာလူမှုကွန်ရက်ပေါ်မှာရှင်းတာတုံ့ပြန်ခဲ့ပါတယ်ရှင်။